မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်မေလ16ရက်ကြာသပတေးနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေအစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ဆူရနိုင်ငံမြို့တော်မှာလွန်ရွေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်အရသာဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်းငံ့ထားပါတယ်မိသားစုဝင်တွေဖြစ်အမေရိကန်မှာလာရောက်ခြေချမဲ့သူတွေလူသားချင်းစာနာတဲ့အနေနဲ့နေထိုင်ခွင့်ပေးနေတာတွေကိုကန့်သတ်မဲ့လွန်မှုကြီးကြပ်ရေးအစီအစဉ်တစ်ယောက်ကိုသမ္မတထရန့်ဒီနေ့ကြီးညာဖို့ရှိနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့သူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်တွေကရွာတရွာကိုမြို့ဝစစ်တပ်ကဝင်ရောက်ရှာဖွေပြီးတော့ကြေးရွာအုပ်ချုပ်မှုတူကိုဖမ်းဆီးသွားခဲ့ပါတယ
်တပ်ဖက်ကနေပြီးတော့မှဒီပြည်ရွာကိုဝင်လာတယ်အဲ့တရှုပ်ကိုသူတို့ဒါမတင်ကားလို့တပ်ကုန်တဲ့နေဆောင်စင်းနေစစ်တာတွေလုပ်တယ်ပြီးတော့အုပ်ချုပ်မှုကိုလည်းရှာဖွေပြီး
ကြောက်တော်မဲဆန္ဒနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ပြောသွားတာဖြစ်ပါတယ်ဒီကြောင်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါဒါပြင်အမေရိကန်ကရန်ပတ်နိုင်ငံလေးပေါ်မှာစစ်အင်အားတုံးမဲ့အခြေအနေပါဝင်အမေရိကန်နဲ့အီရန်ကြားတင်းမာမှုတွေထပ်မဖြစ်အောင်ရှောင်ကြဖို့ဥရောပကတိုက်တွန်းလိုက်တဲ့အကြောင်းစတဲ့သတင်းတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့ဒီအကြောင်းတွေမတိုင်ခင်မှာနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ဆူရနိုင်ငံကတ်တန်မြို့တော်မှာလူမျိုးတက်ဖွဲ့နဲ့ရုံရင်းစံကတ်ဖြစ်ခဲ့ရကလူရှိဦးထမင်းနဲ့တရားရခဲ့ပြီးနောက်တနေ့မှာပဲအသွင်ကူးပြောင်းရေးဆွေးရဖွဲ့စည်းရေးအယတာဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်းငံ့ထားလိုက်ပါတယ်မြို့တော်ချက်ချက်လန်းတွေကအတားဆီးတွေကိုဆန္ဒပြသူတွေကဖယ်ရှားပေးဖို့ညှင်းဆန်ခဲ့တယ်လို့ပြစ်တင်ပြောဆိုခဲ့တဲ့ဗိုလ်ချုပ်ကြီးအက်ဒက်ဖာတာဘာဟန်ကပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်ဆွေးနွေးမဲ့အစီအစဉ်ကို82နာရီကြာရွှေ့ဆိုင်းထားဖို့ဒီနေ့ပဲကြေညာလိုက်တာပါမြို့တော်ကတားစီတွေကိုတော့ဆူရနိုင်ငံကအာနာရှင်ခေါင်းဆောင်အိုမာအယ်ဘာရှာရာဇဝတ်ဆင်ပြေကိုတောင်းဆိုခဲ့ကြတဲ့ထိုင်းသပိတ်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့လကစလို့ချက်ထားခဲ့တာဖြစ်ပါတယ်။ဒါမှမဟုတ်ဘာရှာရဲ့နှစ်ပေါင်း30ကျော်အုပ်ချုပ်မှုကိုဧပြီလ17ရက်နေ့မှာပဲစစ်တပ်ကအာနာသိအဆုံးသတ်လိုက်ပြီးမဲ့ဆန္ဒပြသူတွေကအတားစီတွေကိုမဖယ်ရှားသေးပဲအရသာစုအပ်တဲ့ကိုအာနာလွှဲပြောင်းပေးဖို့စစ်တပ်ကိုဆက်လက်တောင်းဆိုနေကြတာပါ။ဆူရနိုင်ငံကအာနာသိစစ်ခေါင်းဆောင်တွေနဲ့အရသာဆန္ဒပြခေါင်းဆောင်တွေကြားသွင်းကူပြောင်းရေးဆိုရတဲ့ဖွဲ့စည်းမဲ့အခြေခံမူပေါင်းတစ်ခုရေးဆွဲနိုင်အောင်ဆွေးနွေးညှိနှိုင်းကြဖို့လည်းသဘောတူထားကြပါတယ်။ညှိနှိုင်းမှုတွေမှာတော့အာနာခွဲဝေထိန်းချုပ်ဖို့နဲ့အချုပ်ကြအာနာဝန်ကြီးဌာနတွေနဲ့ဥပဒေပြုရေးကောင်စီ၃ခုပါဝင်မဲ့အစိုးရတရက်ကို၃နှစ်ကြာအုပ်ချုပ်ခွင့်ပြုဖို့လည်းသဘောတူထားကြတာပါ။အတိုက်ခံ DF CF အင်အားစုကတော့ကိုယ်စားနေရ300ရှိတဲ့လွှတ်တော်မှာ၃ပုံနေရ၂ပုံနေရယူထားမှဖြစ်ပေမဲ့2022ခုနှစ်ထိတိုင်းပြည်ရနာကိုအဓိကချုပ်ခိုင်ထားမဲ့ကောင်စီမှာတော့စစ်ဖက်နဲ့အရက်ဖက်ဘယ်သူကအများစုနေရာယူကြမလဲဆိုတော့ကတော့ညှိနှိုင်းလို့မရနိုင်နေပဲဖြစ်နေပါတယ်
။အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိလို့လာရောက်အခြေချခွင့်ရှိတာလူသားချင်းစာနာမှုအပေါ်အခြေခံပြီးနေထိုင်ခွင့်ပေးတာတွေကိုရှော့ချလိုက်မဲ့သမ္မတရဲ့လူဝင်မှုကြီးကြပ်ရေးအဆိုပြုချက်ကိုဒီကနေ့ကြေညာဖို့စီစဉ်ထားပါတယ်။နေဆက်လုံခြုံရေးကိုခိုင်မာစေမှာဖြစ်တယ်လို့အရေးချင်းရှိသူတွေကိုလာဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့အစိုးရအကြီးအကဲတာဝန်ရှိသူကပုံထိုးနေတော့ကသတင်းတောက်တွေကိုကြိုတင်ရှင်းလင်းပြောပြခဲ့ပါတယ်။ Green Card နဲ့အမြဲတမ်းနေထိုင်ခွင့်ကိုတစ်နှစ်မှလူဦးရေ 1,300,000 ကိုခွင့်ပြုမှာဖြစ်ပေမဲ့အမေရိကန်နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမဲ့အစားအမေရိကန်အတွက်အကျိုးပြုနိုင်မဲ့အရေးအချင်းရှိပညာတတ်တွေကို Trump အဆိုပြုမဲ့စနစ်တွေကဦးစားပေးသွားမှာဖြစ်ပါတယ်။လက်ရှိစနစ်မှာတော့အမေရိကန်မှာလာရောက်အခြေချခွင့်ပြုထားသူတွေက12ရာခိုင်နှုန်းကသူတို့ရဲ့အရေးအချင်းကြောင့်ဖြစ်ပြီးတော့66ရာခိုင်နှုန်းကတော့အမေရိကန်မှာတရားဝင်နေထိုင်ခွင့်ရထားသူတွေရဲ့မိသားစုဝင်တွေဖြစ်ပါတယ်။သမ္မတအဆိုပြုမဲ့စနစ်တွေပြောင်းရင်တော့အခြေချနေထိုင်ခွင့်ပြုသူတွေရဲ့58ရာခိုင်နှုန်းကအရေးအချင်းရှိသူဒါမှမဟုတ်အလုပ်ရှင်တွေကတာဝန်ယူအာမခံသူတွေဖြစ်ရမှာဖြစ်ပြီးတော့မိသားစုဝင်တွေဖြစ်လို့နေထိုင်ခွင့်ပေးမဲ့သူကတော့33ရာခိုင်နှုန်းသာရှိတော့မှာဖြစ်ပါတယ်။လူသားချင်းစာနာလို့နေထိုင်ခွင့်ပြုတာကိုလည်း22ရာခိုင်နှုန်းကနေ10ရာခိုင်နှုန်းကိုရှော့ချလိုက်မှာဖြစ်ပါတယ်။ DV ကန်ဆန်းမဲနဲ့လာရောက်အခြေချခွင့်ပြုတဲ့အစီအစဉ်ကိုတော့လုံးဝပယ်ဖျက်လိုက်မှာဖြစ်ပါတယ
်။ရှေ့11ဒီသားဆရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေမရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့အီရန်နိုင်ငံကလည်းမကြခင်ဆွေးနွေးနေတဲ့အကြောင်းပြောလာမှသိကြတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ အမေရိကန်တပ်ဖွဲ့တွေကိုတက်ခိုက်ဖို့အီရန်ကတိရစ္ဆာန်ပြင်ဆင်နေတယ်ဆိုပြီးအမေရိကန်အစိုးရတာဝန်ရှိသူတချို့ကမြင်နေကြပါမယ်လေဥရောပမှာမိတ်တွေပါဝင်တချို့အစိုးရတာဝန်ရှိသူတွေကတော့အီရန်ဟာအမေရိကန်ရဲ့လူရက်တွေအပေါ်သတိထားတုံ့ပြန်နေတာဖြစ်တယ်လို့သဘောထားတဲ့သူတွေရှိနေတဲ့အကြောင်း Washington Post နဲ့ New York Times သတင်းစာတွေရဲ့ဖော်ပြချက်တွေကိုသမ္မတထရန့်ကတုံ့ပြန်မှတ်ချက်ပေးလိုက်တာပါကိုပြရတဲ့သဘောထားအမြင်တွေကိုပြောကြဆိုကြတာတွေရှိပေမဲ့နောက်ဆုံးဆုံးဖြတ်ချက်ကတော့သူကိုယ်တိုင်ပြပြသားသားချမှတ်ခဲ့တဲ့အကြောင်းနဲ့တခြားလူတွေရဲ့အမြင်တွေသဘောထားမူဝါဒတွေကိုထည့်သွင်းစဉ်းစားတဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါ်နယ်ထရန့်ကတော့ယူရန်နိုင်ငံရဲ့နျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်တွေနဲ့ပိတ်ဆို့တံခတ်မှုတွေကိုရှော့ပေါက်ပေးခဲ့တဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်ထားတာပါ။ယူရန်ဆိုရရဲ့ပြုံမှုတွေပြောင်းလဲလာအောင်ဖိအားပေးတဲ့အနေနဲ့အီရန်ရဲ့ရင်းနှီးတင်ပို့မှုတွေနဲ့ဗန်လုံငန်းတွေပေါ်မှာလည်းအမေရိကန်ကတက်ကတ်မှုအသစ်တွေချမှတ်ခဲ့ပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဖက်ဇာရစ်ကတော့အမေရိကန်ကဖိအားတွေတိုးမြင့်လာတာလက်ခံနိုင်စရာမရှိတဲ့အကြောင်းနဲ့နိုင်ငံတကာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်သွားပြီမဲ့လည်းအီရန်အနေနဲ့အထက်နိုင်ဆုံးထိန်းသိမ်းဆောင်ရွက်နေဆဲဖြစ်တဲ့အကြောင်းလည်းဒီနေ့ပဲပြောဆိုခဲ့ပါတယ်။
နိုင်ငံရဲ့လုံခြုံရေးကိုထိခိုက်စေတဲ့နိုင်ငံခြားကုမ္ပဏီတွေကနေထုတ်လုပ်တဲ့နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကိုအမေရိကန်ကုမ္ပဏီတွေမသုံးရလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအမိန့်ထုတ်ပြန်လိုက်ပါတယ်။ပို့ထူးနေညာတော်ကနိုင်ငံတော်အရေးပေါ်အခြေအနေအဖြစ်နဲ့ထုတ်ပြန်တဲ့အမိန့်အရအမေရိကန်တယ်လီကောမ်လုပ်ငန်းတွေအနေနဲ့အမေရိကန်အစိုးရရဲ့ခွင့်ပြုချက်မရှိဘဲနိုင်ငံခြားကုမ္ပဏီတွေကဆက်သွယ်ရေးနဲ့နည်းပညာပစ္စည်းတွေကိုအသုံးပြုခွင့်မရှိပါဘူး။ဒီသမ္မတအမိန့်ဟာအမေရိကန်နဲ့ကုန်သွယ်ရေးတင်းမာမှုဖြစ်နေတဲ့တရုတ်နိုင်ငံရဲ့ကုမ္ပဏီတွေအပေါ်ဓာတ်ရိုက်ပစ်မှတ်ထားတဲ့အမိန့်အဖြစ်လေ့လာသူတွေကသုံးသပ်နေကြပါတယ်။အထူးသဖြင့်မြန်နှုန်းမြင့် 5G ကွန်ရက်ဖြတ်နဲ့ဆက်သွယ်ရေးပစ္စည်းကိရိယာတွေထုတ်လုပ်ရောင်းချတဲ့နေရာမှာထိတ်တန့်ရောက်နေတဲ့ Huawei ကုမ္ပဏီကိုပစ်မှတ်ထားတယ်လို့မြင်နိုင်ပါတယ်။ Huawei ထုတ်နည်းပညာနဲ့ဆက်သွယ်ရေးပစ္စည်းတွေကတဆင့်တရုတ်အစိုးရကထောက်လှမ်းနိုင်တယ်လို့အမေရိကန်အစိုးရကအရင်တည်းကပြောကြားပြီး Huawei ပစ္စည်းတွေကိုအစိုးရနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာမသုံးဖို့တားမြစ်ထားတာဖြစ်ပါတယ်။အခုတော့အမေရိကန်ပုဂ္ဂလိကလုပ်ငန်းတွေဘက်ကပါအသုံးပြုလို့မရတော့အောင်ပိတ်ပင်လိုက်တာပါ။သမ္မတအမေအရာအမေရိကန်ပုဂ္ဂလိကလုပ်ငန်းတွေအနေနဲ့နည်းပညာသုံးပစ္စည်းတွေနဲ့ပတ်သက်လို့စီးပွားရေးသဘောတူညီမှုတွေကိုလုပ်ရင်စီးပွားကူးသန်းဝင်ကြီး Wilbur Ross အပြင်တခြားသက်ဆိုင်တဲ့အစိုးရဌာနတွေရဲ့ခွင့်ပြုချက်အရယူဖို့လိုအပ်ပါတယ်။ Huawei ဘက်ကတော့အလျှော့မပေးတဲ့အပြင်သူပစ္စည်းတွေကိုတုံးမယ်ဆိုရင်ထောက်လှမ်းမခံရစေဘူးဆိုတဲ့အာမခံချက်လက်မှတ်ထိုးမယ်လို့ Huawei ဥက္ကဋ္ဌ Lian Hua ကပြောကြားခဲ့ပါတယ်။သူ့ရဲ့ customer တွေအပေါ်အတင်းအကျပ်ထောက်လှမ်းခိုင်းနေဆိုရင်သူ့ရဲ့လုပ်ငန်းကိုပိတ်ပစ်မယ်လို့လည်းအရင်တည်းကပြောနေတာပါ။ဒါပေမဲ့တရုတ်နိုင်ငံမှာထုတ်ပြန်ထားတဲ့ဥပဒေတွေအရနည်းပညာလုပ်ငန်းတွေအနေနဲ့အစိုးရကတောင်းဆိုရင်အချက်အလက်မှတ်တမ်းတွေကိုပေးရဖို့လိုအပ်ပါတယ်။
ဒီ American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15965နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီ American တဲ့မြန်မာဘာသာအစီအစဉ်ရဲ့ကြာတာပြင်းနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်နိုင်ငံရေးစီးပွားရေးအခြေအနေတွေကြုံနေရတဲ့ဗင်နီဇွဲလားနိုင်ငံမှာနိုင်ငံရေးရပြည်လည်မှုမရနိုင်ပဲဖြစ်နေတာတွေကိုဆွေးနွေးဖို့အစိုးရနဲ့တိုက်ခိုက်ကူစရီနော်ဝေးနိုင်ငံမှာရောက်နေပါတယ်။တမန်နီကိုလတ်မာရူကူဇာပြန်ကြားရေးဝန်ကြီးဟော်ယေဝရော်ဒရီဂိုစ်ဆွေးနွေးမှာဖြစ်ပြီးအတိုက်ခံကူစရီအဖွဲ့ကတော့အောက်လွတ်တော်အမတ်စတာလင်ဂွန်ဆာလစ်ကဦးဆောင်မှာဖြစ်တဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ပြန်ကြေးဝန်ကြီးကအရေးကြီးတဲ့ခီးစဉ်နဲ့ပြပမှာရောက်နေတဲ့အကြောင်းမနေ့ကရုပ်မြင်သံကြားမင်းကောမှသမ္မတကပြောရမယ်လဲအသေးစိတ်ကိုတော့မပြောပါဘူးအစိုးရကိုစန့်ကျင်ပြီးပဲပြောင်းလာဖို့အတိုက်ခံခေါင်းဆောင်ဟွာကွိုင်းတို့ကပြီးခဲ့တဲ့ဧပြီလ30ရက်နေ့မှာစစ်တပ်ကိုတိုက်တွန်းခဲ့ပေမဲ့ပူးပေါင်းမှုမရှိတဲ့နောက်နော်ဝေမှာဆွေးနွေးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ယူကော့ပွဲမှာသမ္မတမာဒူရူအနိုင်ရတာမဲမတမာမှုကြောင့်ဖြစ်တဲ့အကြောင်းအတိုက်ခံတွေအများစုနဲ့ထိန်းချုပ်ထားတဲ့လွှတ်တော်ကဆုံးဖြတ်ခဲ့ပြီးတဲ့နောက်ဒီနှစ်ဆန်းမှာပဲလွှတ်တော်ဥတာလည်းဖြစ်တဲ့ဟွာကွားတို့ကယာယီသမ္မတဖြစ်ကြေညာထားတာပါအမေရိကန်ပါဝင်နိုင်ငံ50လောက်ကတော့အတိုက်ခံခေါင်းဆောင်ကိုဗင်နီဇွဲလားနိုင်ငံရဲ့ခေါင်းဆောင်ဖြစ်တဲ့တရားဝင်အတိမတ်ပြုလက်ခံထားပါတယ်ဒီတွေ့လဲလက်ရှိသမ္မတမာဒူရူအစိုးရကိုစစ်ပစ္စည်းတွေထောက်ပံ့နေတဲ့ရုရှားနိုင်ငံအကူအညီပေးဖို့တက်တေဆေးလွှတ်ထားတယ်လို့အမေရိကန်ကဆွဆွဲထားတဲ့ကျူးဘားနိုင်ငံတို့နဲ့အမေရိကန်ကြားမပြေမလည်အခြေအနေတွေလည်းကြုံနေရပါတယ်
ရှင်မနိုင်ငံအတွက်အရေးကြီးတဲ့ဟော်ဒိတာပင်လယ်နီစိတ်ကမ်းကနေဟူသီတပုံတပ်တွေဆုတ်ခွာသွားပြီလို့ရေမန်ဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပုတ်ထုံးနေတော့ကအတည်ပြုလိုက်ပါတယ်။အယ်ဟော်ဒိတာ၊ဆာလီဖ်နဲ့ရက်စ်အိုက်ဆာစိတ်ကမ်း၃ခုကနေဟူသီတပုံအန်ဆာအလာတပ်ဖွဲ့တွေထွက်ခွာသွားပြီလို့အထူးသံတမန်မာတင်ဂရစ်ဖစ်ကလုံခြုံရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာပါ။ ဒါဟာလင်းနေကြပြီဖြစ်တဲ့ပြည်တွင်းစစ်မှအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့မြင်နေကြပါတယ်။ဆွီဒင်နိုင်ငံစတော့ခေါမ်မြို့မှာဒီဇင်ဘာလကကျင်းပခဲ့တဲ့ရေမဲစစ်ပွဲအဆုံးသတ်ရေးဆရာဆွေးနွေးပွဲအတွင်းမှာအခုလေတပ်တွေဆုတ်ဖို့သဘောတူခဲ့ပေမဲ့အချိန်ကြိမ်နောက်ဆုတ်ခဲ့ပြီးတော့မှပြီးခဲ့တဲ့စနေနေ့ကနေအင်္ဂါနေ့ကြားမှာအရေးပါတဲ့စိတ်ကန်းတွေကနေသဘုံတပ်တွေတပ်ဆုတ်သွားတာဖြစ်ပါတယ်။တပ်ဆုတ်ခွာတဲ့လုပ်ငန်းစဉ်တွေမှာဟူတီသဘုံတွေဘက်ကအပြည့်အဝလိုက်ရောသလိုပူးပေါင်းဆောင်ရွက်ခဲ့တယ်လို့စောင့်ကြည့်နေတဲ့ကုလသမဂ္ဂအဖွဲ့ရဲ့ပြောပြချက်ကိုလည်းအထူးတန်တမန် Griffiths ကလုံခြုံရေးကောင်စီကိုပြောကြားခဲ့ပါတယ်။ခေါ်ဒေတာစိတ်ကန်းဟာအဓိကတိုက်ပွဲတွေဖြစ်တဲ့နေရာတစ်ခုဖြစ်ခဲ့တာပါ။ရေမန်နိုင်ငံကိုဝင်လာတဲ့ကုန်ပစ္စည်းတွေ၊ကူညီထောက်ပံ့ရေးပစ္စည်းတွေအဓိကဝင်ရောက်တဲ့စိတ်ကန်းလည်းဖြစ်ပါတယ်။ဒီစိတ်ကန်းကိုဟူတီသဘုံတွေအရင်ကထိန်းချုပ်ခဲ့တာဖြစ်ပေမဲ့သူတို့တပ်တွေဆုတ်သွားရင်ကုလသမဂ္ဂအဖွဲ့တွေအနေနဲ့စိတ်ကန်းကိုအပြည့်အဝသွားရောက်နိုင်ခွင့်စောင့်ကြည့်စစ်ဆေးခွင့်တွေရတော့မှာဖြစ်ပါတယ်။
ဟောင်ကောင်မှာ2014ခုနှစ်တုန်းကဒီမိုကရေစီတောင်းဆိုဆန္ဒပြပွဲတွေမှာဦးဆောင်ခဲ့တဲ့ကျောင်းသားခေါင်းဆောင်တူဖြစ်သူဂျော့ရှူအာဝန်ကိုအာဏာပိုင်တွေကထောင်ထဲပြန်ပို့လိုက်ပါတယ်။တခြားကျောင်းသားခေါင်းဆောင်တူဖြစ်တဲ့နေသန်လောနဲ့အလက်စ်ချောင်းနှုံးနဲ့တူဝေါဟာ2014ခုနှစ်တုန်းကဟောင်ကောင်ဆူရရုံးချုပ်ဝင်းထဲကိုအတင်းဝင်ရောက်ခဲ့ရကနောက်ဆက်တွဲထိတွေ့လာရေးဖြစ်တင်ရှားတဲ့ဒီမိုကရေစီလှုပ်ရှားမှုတွေလည်းပေါ်ပေါက်ခဲ့တာပါ။ဟောင်ကောင်မှာလွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပဖို့နှစ်လကြာတောင်းဆိုဆန္ဒပြပွဲတွေအတွင်းအချက်ချလမ်းမကြီးတွေကိုလည်းပိတ်ဆို့ခဲ့ကြပါတယ်။ဆန္ဒပြပွဲတွေအတွင်းဒပိတ်စခန်းကနေထွက်ခွာဖို့တရားရုံးအမိန့်ကိုမလိုက်နာမှုနဲ့ပြီးခဲ့တဲ့ဇန်နဝါရီလထဲမှာပဲသူ့ကိုထောင်ဒဏ်3လစီရင်ချက်ချခဲ့တာပါ။ဒါမှလည်း6ရက်ကြာချုပ်နှောင်ခံခဲ့ရပြီးတဲ့နောက်အယူခံတင်မှုအာမခံနဲ့ပြန်လွတ်ပေးခဲ့ပါတယ်။အယူခံတရားရုံးကတော့ကြော်စုံမှုကြောင့်သူ့ကိုအလွန်ကျုံအပြစ်ပေးခံခဲ့ရတဲ့အကြောင်းခုခံချိပါချက်ဟာအချင်းမြစ်လုံးဝမရှိသလိုလွဲမတဲ့အမြင်သာဖြစ်ကြောင်းဆုံးဖြတ်ပြီးထောင်ဒဏ်ချခံမှုစီရင်ချက်ချခဲ့တာပါ
American ပြည်ထောင်စုအယ်လဘားမားပြည်နယ်မှာကိုဝင်ဖျက်ချမှုကိုလုံးဝနှိပါတားမြစ်တဲ့ဥပဒေချမ်းကို Republican အုပ်ချုပ်ရေးမှု KIV ကလက်မှတ်ထိုးအတည်ပြုလိုက်ပါတယ်။လူအသက်တိုင်းဟာတန်ဖိုးရှိပြီးတော့ဖျားသခင်ကပေးတဲ့လက်ဆောင်ဖြစ်တယ်ဆိုတဲ့အယ်လဘားမားပြည်နယ်ပြည်သူတွေရဲ့ခိုင်မာတဲ့ယုံကြည်ချက်ကိုဥပဒေကတည်တည်ပြလိုက်တာဖြစ်တယ်လို့အုပ်ချုပ်ရေးမှု IV ရဲ့ကြေညာချက်မှာဖော်ပြပါတယ်။ကိုဝင်တဲ့မိခင်ရဲ့အကြမ်းမာရေးစိုးရင်ရလို့ဖျက်ချတာကလွဲလို့ကိုဝင်ဖျက်ချတာကိုတားမြစ်တဲ့ဥပဒေအရကိုဝင်ဖျက်ချပေးသူအနေနဲ့ထောင်ဒဏ်69နှစ်ဒါမှမဟုတ်ထောင်ဒဏ်တသက်တည်းချခံရမှာဖြစ်တယ်လို့ကိုဝင်ဖျက်ချဖို့ကြိုးစားတဲ့ကိုဝင်ဆောင်တွေလည်းဖြစ်တန်ချခံရတော့မှာပါမဒိန်ချင်းခံရသူတွေဆွေမျိုးရင်းချာကမတော်မတရားလုပ်ခံရသူတွေကိုချွင်းချက်နဲ့ခွင့်ပြုဖို့အချက်ကိုဥပဒေထဲမှာထွက်သွင်းဖို့ကြိုးစားခဲ့ပေမဲ့လည်းလွှတ်တော်အမတ်အများကပယ်ချခဲ့ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မုံတို့ခြေညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာထုတ်လွှင့်နေခြင်းနဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုပြောပြပေးကြပါတယ်။ရခိုင်လက်နက်ကိုင်အဖွဲ့အတော်ရိတ်ခါစုဆောင်းနေဆိုတဲ့စွဲချက်နဲ့ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကရရအုပ်ချုပ်ရေးမှုတူကိုမြန်မာစစ်တပ်ကဖမ်းဆီးခဲ့ပြီးတော့အဲ့ဒီခြေရွာတွင်းကိုလည်းတပ်ကဝင်ရောက်ရှာဖွေစစ်ဆင်မှုတွေလုပ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီရပိုင်းတွင်းအဲ့ဒီခြေရွာအနီးအနားမှာမြန်မာစစ်တပ်နဲ့အဖွဲ့တို့တိုက်ပွဲတွေဖြစ်ပွားခဲ့တာကြောင့်စစ်တပ်ကရွာကိုဝင်ပြီးတန်တရားနဲ့စစ်ဆင်နေတာဖြစ်နိုင်တယ်လို့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတောက်နိုင်ကွင်းအိမ်ကအသေးစိတ်ကိုပြောပြပေးမှာဖြစ်ပါတယ်ဗျာ။
ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ရွှေပြည်ခြေရွာတွင်ကိုမနေ့ညနေပိုင်းမှာမြန်မာတပ်မတော်စစ်ကြောင်းတစ်ကြောင်းဝင်ရောက်လာပြီးအေးအေးရခိုင်လက်နက်ကင်ဖွဲ့နဲ့ဆက်ဆက်တဲ့မတင်ကားတဲ့သူတွေကိုစစ်ဆေးမေးမြန်းတာတွေလုပ်ခဲ့တာပါဒီစစ်ဆေးမှုအတွင်းရွှေပြည်ခြေရွာယာယီမှုဦးသိန်းစိုးအောင်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကြောက်တော်မဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်တန်းစိန်ကပြောပါတယ
်တပ်ဖက်ကနေဒီမှာတီပီရွာကိုဝင်လာတယ်အဲ့တရှုပ်ကိုသူတို့ဒါမတင်ကားလို့တပ်ပုံတွေဆောင်စစ်ရင်နေစစ်တာတွေလုပ်တယ်အပြေအုပ်ချုပ်ရေးမအင်္ဂလိပ်ရှာဖွေပြီးတော့မှအုပ်ချုပ်ရေးမအင်္ဂါဒါဈေးရောင်းရွာဆိုင်လေးပေါ့အဲ့ဆိုင်မှာရောင်းပို့ထားတဲ့ပေါက်ဆက်ချောက်ထုတ်တွေယူရတယ်ဓမဲချောက်ထုတ်တွေလေးတွေ့တယ်လို့ပြောတယ်ဆိုတော့အဲ့ဒါလေးတွေနဲ့သူအုပ်ချုပ်ရေးမကိုခေါ်သွားတယ်ပေါ့ဗျာ
မြန်မာစစ်ကြောင်းကနေဦးသိန်းစိုးအောင်ရဲ့ဆိုင်ကိုစစ်ဆေးရမှာမိုးသွင်းကာလအတွက်ရောင်းဖို့ဝယ်ယူလောင်ထားတဲ့ဆန်ခောက်ဆွဲချောက်ဒါဆတ်မှုန့်နဲ့သူသမင်း6လူကိုတွေ့ရှိလို့အေအေဖွဲ့အတွက်ရိတ်ကစုဆောင်းတယ်လို့မတင်ကားပြီးဖမ်းဆီးသွားတယ်လို့ဒေသခံတွေကပြောပါတယ်။ယာယီမှုဦးသိန်းစိုးအောင်ဈေးဆိုင်ကနေတင်ယူထားတဲ့ပစ္စည်းတွေကတော့ရေတပ်ဘူး82ဘူး၊မာမီခောက်ဆွဲ6 8ဖာ၊ဒါဆတ်4ဖာ၊ငှုပ်သီး6 4ပိတ်တာ၊ငပိတ်9ပိတ်တာ၊စားသိပ်ဟင်းချုံမှု9ပိတ်တာ၊သမင်း6သိပ်ပါဝင်ပါတယ်။ ဦးသိန်းစိုးအောင်ရဲ့မိသားစုဝင်တို့ကတော့မြန်မာစစ်ကြောင်းကနေရွာရအိမ်မှုကိုဒီကနေ့မှချင်းမြင့်နယ်ပြည်ဝဘက်ကိုခေါ်ဆောင်သွားကြောင်းပြောပါတယ
်။သူကအဲ့ဒီကိနအတူတူဒီလက်ပေါ်မှာတက်ပုံရတယ်။စစ်ပြီးဖမ်းရတယ်ဆိုပြီးသူတို့ခေါ်တော့တယ်။မနေ့ကပဲထမဲမကြွေးပင်တာညနေပိုင်း 9:00 နာရီခွဲကတော့ခေါ်တော့တာ။အခုကခေါ်တော့တာကဒီပြည်ဝဘက်ကို
ဒီအပိုင်းတွေမှာကြောက်တော်မြို့နယ်သင်းမရွာနဲ့မြောက်ဆောင်ဖက်တွေမှာမြန်မာသမတော်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေတာပါ။ရွှေပြည်ကျေးရွာဟာမြောက်ဆောင်ရွာနဲ့သုံးဝိုင်းကွာမှာရှိနေတဲ့အတွက်အေအရခိုင်တပ်ဖွဲ့တွေခိုးအောင်နိုင်တဲ့ဆိုတဲ့တန်တရားနဲ့မြန်မာစစ်တပ်ကနေလာရောက်စစ်ဆေးတာဖြစ်နိုင်တယ်လို့ဥမောင်တန်းစိန်ကပြောပါတယ
်။တိုက်ပွဲနဲ့အနည်းဆုံးဖြစ်မဲ့ရွာတွေကိုသူတို့တင်ပြရှိတယ်ပေါ့။ရှိပြီးတော့မှဝန်ပြေးပြီးတော့စစ်တပ်ဆေးတာတွေလုပ်တဲ့ခြေနေလေးတွေဒီအနေအထားဖြစ်မှာပါ
။ဒီနှစ်ဆန်းပိုင်းမှာပဲရခိုင်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့အေအလက်နက်ကန်ဖွဲ့တို့ကြားစီရီပတိပခတွေကြောင့်အနည်းနာမှာရှိတဲ့ကျွရွာတွေကိုတပ်ကဝင်ရောက်ရှာဖွေတာတွေရှိခဲ့တယ်လို့ကျေးရွာတွင်ပြစ်ကတ်မှုတွေလည်းရှိနေပါတယ်။အေအလက်နက်ကန်တွေဟာအရသားတွေထဲရောပြီးသူတို့ကိုတိုက်ခိုက်နေတာလို့မြန်မာစစ်တပ်ဘက်ကစွပ်စွဲပါတယ်။အခုလိုရွှေပြည်ရွာသားတွေကိုစစ်ဆေးနေမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုကိုဖမ်းဆီးခေါ်ဆောင်သွားတဲ့ပုံမှာတမတော်သတင်းမှန်ထုတ်ပြန်ရေးသွင်းမှုဘုံမှုချုပ်စော်မင်းထုံးကိုမေးမြန်းခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့တုတ်ပြန်ပါတယ်။ရခိုင်မြောက်ပိုင်းမှာအေအနဲ့မြန်မာဆိုရတိုက်ရဲ့စီရေးပြိပခတ်တွေကြားနှစ်ဖက်ဖိအားတွေကြောင့်နေမြေမလုံးချုံဘူးဆိုပြီးဒေသအုပ်ချုပ်ရေးမှုတွေအလုံးရင်နှုတ်ထွက်သွားတယ်ပြီးခရက်လတွေကဖြစ်ပွားခဲ့ပါတယ်မနေ့ကမေလ15ရက်နေ့မှာတော့ကြောက်တော်နဲ့တင်းမရွာရှိဘက်နဲ့ဘုံလုံးချုံမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်ကြောက်တော်ဘက်မှာနေနေပွားဖြစ်တာမျိုးရှိတယ်ဒီမှာစစ်တပ်ဘက်ကလည်းနေနေကြီးတွေနဲ့ပြည်နေတာရှိတယ်ဘုံသားကြောင့်မျိုးချင်းကအဲ့ဒီလောင်ဘုံရွာရဲ့နောက်ကတောင်တန်းနေမှာပေါ့အဲ့ဒီမှာဖြစ်တယ်
ဒီမေလအတွင်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားလာနေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံရွာသားတွေကလည်းစစ်ပေးတင်းချောင်းနေရမှုပုံမှုများပြားလာနေပါတယ
်။အေအေတို့ရိတ်ခါစုဆောင်နေဆိုပြီးတော့ရခိုင်ပြည်နယ်ကြောက်တော်ကရဲရွာအုပ်ချုပ်ရေးမှုတူကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးခေါ်ဆောင်သွားခဲ့တာနဲ့ပတ်သက်ပြီးတော့ထိုင်းချီတဲ့သတင်းတော့နိုင်ကုန်ရင်သတင်းပို့ပို့ခဲ့တာဖြစ်ပါတယ်။ American ဆိုင်ရာသတင်းတွေကိုမပြောခင်မှာအခုတော့ဒီလာမယ့်စနေညတိုက်ရိုက်လေးလိုင်းမှာဆွေးနွေးမယ့်အကြောင်းအရာကိုအတိပေးကြပါမယ်ခင်ဗျာ။
တော်ရရှိများရှင်မြန်မာနိုင်ငံမှာမကြာခဏဆန္ဒပြလှုပ်ရှားမှုတွေမှာအာဏာပိုင်တွေနဲ့ထိတ်တန့်ရင်ဆိုင်တိုးပြီးဖမ်းဆီးအရေးယူခံရထိရိုက်မြင့်လာကြရတဲ့အဖြစ်တွေနဲ့ကြုံရလေရှိပါတယ်။ငြင်းငြမ်းတဲ့လှုပ်ရှားမှုတွေကိုအင်အားသုံးနှိမ်နေတယ်လို့အာဏာပိုင်တွေအပေါ်ပြစ်တင်ကြတာတွေရှိတယ်လို့ဆန္ဒပြသူတွေဘက်ကလည်းစီကံချိုးဖောက်ကြတယ်ဆိုပြီးတာဝန်ရှိသူတွေဘက်ကပြောတာတွေလည်းရှိပါတယ်။ညဉ့်ညနေဆန္ဒပြပွဲတွေမှာထိတ်တဲရင်ဆိုင်ရတဲ့အခြေအနေတွေကိုရှောင်ရှားနိုင်ဖို့အတွက်လှုပ်ရှားသူတွေဘက်ကပဲဖြစ်ဖြစ်တာဝန်ရှိသူတွေဘက်ကပဲဖြစ်ဖြစ်လိုက်နာဆောင်ရွက်ဖို့ဘာတွေများလိုအပ်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ voa ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ voa ရဲ့ facebook စာမျက်နှာမှာလည်းအချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ Trust နေနေကျွန်တော်ရဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ကြပါတယ်ခင်ဗျာ။ဗီယိုမြန်မာပိုင်းကနေခြေသပရင်းနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုအလဲပေးကြပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့အမျိုးသားလုံခြုံရေးအဖွဲ့ဟာရပ်ပနိုင်ငံတွေဖြစ်တဲ့မြောက်ကိုရီးယား၊ဗင်နီဇွဲလားနဲ့အီရန်တို့အပေါ်မှာစစ်အင်အားအသုံးပြုဖို့ဝန်မလေးကြောင်းအလေးပေးပြောဆိုလေးရှိပါတယ်။ဒါပေမဲ့သမ္မတကိုရိုင်ကပြည်ပနိုင်ငံတွေကိုစီရေးရပါဝင်ပတ်သက်ရမှာဝန်လေးနေတာကြောင့်စစ်အင်အားသုံးမယ်ဆိုတဲ့ချင်းကြောင်ပြောဆိုမှုတွေကိုရော့ပေါ်သွားစီတယ်လို့ဝေဖန်သူတွေကထောက်ပြနေကြပါတယ်ဒီအကြောင်းကိုတော့ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
သူစိုးရတက်လာပြီးမကြခင်မှာပဲစီးရီးယားနဲ့အာဖဂန်နစ္စတန်နိုင်ငံတွေကိုသမ္မတဒေါ်နယ်ထရမ့်ကဘုံကျဲတိုက်ခိုက်ပြလိုက်တာကြောင့်သူအစိုးရအနေနဲ့လိုအပ်ရင်စစ်အင်အားကိုအသုံးပြုသွားမယ်ဆိုတဲ့ပြောဆိုမှုတွေခိုင်မာသွားစေပါတယ်ဒါပေမဲ့သူ့ရဲ့မျိုးသားလုံခြုံရေးအကြံပေး John Bolton လို့ပြင်ထန်တဲ့အယူဝါဒရှိသူတွေအပေါ်သူ့အနေနဲ့စိုးရိမ်မှုရှိတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပြီးပြည်ပမှာစီရေးရပါဝင်ပတ်သက်မှုတွေကိုရှော့ချဖို့သမ္မတထရန့်ကဦးစားပေးလှုံ့ဆော်ခဲ့တယ်လို့ဝါရှင်တန်အခြေစိုက် The Broken Institute ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် It's not a bad thing for a president to be a little bit of a peacenik even though you don't really think of President Trump as being သမရထရန့်ဟာနူးညံ့သူတူဖြစ်နေထင်စရာမရှိပေမဲ့လေသမရကညီညာရေးလူလားသူဖြစ်နေတာဟာမှားတယ်လို့ပြောလို့မရနိုင်ပါဘူးသမရအနေနဲ့စစ်ပွဲအစ်ထပ်ဖြစ်မှာကိုမလူလာဘူးဆိုတာဟာနှစ်ဖက်ချင်းတွင်ရှာညှိဖို့အတွက်တင့်တော်တဲ့ရည်ရည်ချက်ပ
ါမြောက်ကိုရီးယားကနျူကလ িয়ার နဲ့ဒုံးကျည်တွေစမ်းသပ်နေတဲ့အပေါ်မိကုံရန်ကုန်တုံ့ပြန်သွားမယ်လို့သမရထရန့်ကပြောဆိုလိုက်ခြင်းဟာကင်ဂျုံအနေနဲ့နျူကလ িয়ার ဖြတ်သိမ်းရေးစပွဲဝိုင်းကိုရောက်လာဖို့ဖြစ်သွားစေတယ်လို့သုတေသီတွေကသုံးသပ်ပါတယ်ဒါပေမဲ့ဆွေးနွေးမှုတွေဟာရှင်းမတိုးနောက်မဆုတ်ဖြစ်နေပြီးမြောက်ကိုရီးယားကမကြသေးခင်ကတာရိုပြစ်ဒုံးကျည်စမ်းသပ်ပစ်လွတ်တာနဲ့ကြောင်မီသွေးတင်ပို့ခွင့်ပိတ်ပင်ထားတဲ့ကုလသမဂ္ဂရဲ့အရေးယူမှုကိုချိုးဖောက်တာကြောင့်မြောက်ကိုရီးယားကုန်တင်သင်းမောက်ကိုအမေရိကန်ကထိန်းသိမ်းလိုက်တဲ့ကိစ္စတွေကြောင့်တင်းမာမှုတွေထပ်တိုးလာပါတယ်။အရှေ့လက်ပိုင်းဒေသကိုတိုက်အင်အား 12,000 ပို့ဖို့ပင်တဂွန်စစ်ဌာနချုပ်ကစီစဉ်နေတယ်ဆိုတဲ့သတင်းတွေထွက်နေတာကိုသမ္မတထရန့်ကညင်းဆိုပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့အဆုံးသတ်ရေးနဲ့အာနာရှင်မဒူရိုကိုဖျောက်ချရေးအတွက်ဗင်နီဇွဲလားစစ်တပ်ကိုဖိအားပေးတဲ့အနေနဲ့တအင်အား3သိန်းမသိန်းဆိုတာကိုစဉ်းစားနေတယ်လို့ပြောပါတယ
် Now would I do that absolutely but we have not planned for that hopefully we're not going to have to plan for that
လူဝရနော်စစ်တပ်ကိုဆေလွတ်မှာပါဒါပေမဲ့အဲ့လိုလို့ဖို့စီစဉ်မထားပါဘူးကျွန်တော်တို့တပ်တွေကိုမလွတ်ရပါစေနဲ့လို့မျှော်လင့်ပါတယ်တကယ်လို့လွတ်ရမယ်ဆိုရင်အဲ့ဒီအထက်အဆမတန်များပါလိမ့်မယ
်စီရေးရကြီးမားတဲ့ထိတ်တိုက်ရင်ဆိုင်မှုဖြစ်မှာကိုသမရကမလို့လာပေမဲ့လည်းအဲ့ဒီလိုခက်ထန်တဲ့ပြောဆိုမှုတွေအပေါ်ပြပနိုင်ငံတွေကလေးပေးစောင့်ကြည့်နေကြတယ်လို့ The Broken Institute ကမိုက်ကယ်အိုဟန်လွန်ကပြောပါတယ
် I think people who watch his personality who watch his threats don't doubt that there's a part of his
သူဘလိုလူလဲဆိုတာနဲ့သူ့ရဲ့ချင်းချောက်မှုတွေကိုစောင့်ကြည့်နေသူတွေကတော့သူ့အနေနဲ့အချိန်မရွေးတကယ်တိုက်ခိုက်နိုင်ခြင်းရှိတယ်လို့ယူဆနေကြပါတယ
်တွက်ချက်မှုမှားသွားတာနဲ့အသက်ပေါင်းများစွာဆုံးရှုံးနိုင်တဲ့စစ်မဲ့ဖြစ်ပွားနိုင်တာကြောင့်စီရေးရချင်းချောက်မှုဟာအနည်းရရှိတဲ့လောက်ရလို့ Woodrow Wilson Center ကစင်တီယာအန်ဆွန်ကရှုမြင်ပါတယ
် The US government and the United States has backed itself into
America အစိုးရဟာပြောတဲ့အတိုင်းတကယ်လုပ်မလားဒါမှမဟုတ်လှုပ်ထားတဲ့ချင်းချောင်မှုတွေကိုပြန်ရုပ်သိမ်းမလားဆိုတော့အခြေအနေတစ်ခုကြားမှာကိုယ့်ကိုယ်ချောင်ပိတ်မိနေတယ်လို့ဖြစ်နေပါတယ
်သမ္မတထရန့်ရဲ့အမြင့်မားဆုံးချင်းချောင်မှုတွေကပဋိပက္ခကိုပိုကြီးထွားစေတယ်လို့ဝေဖန်သူတွေကရှုမြင်ကြတယ်လို့သူ့ကိုထောက်ခံသူတွေကတော့စစ်မဖြစ်ုံတမဲတင်းမာစွာပြောဆိုနေတာတွေကိုထောက်ခံအားပေးနေကြပါတယ်ခင်ဗျာ
ကိုဇော်ဝန်လိုက်ပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့အမေရိကန်နဲ့အီရန်နိုင်ငံတို့နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြခြင်းပါတယ်အမေရိကန်နဲ့အီရန်ကြားပို့ပြီးတော့တင်းမာလာနေချိန်မှာပဲနောက်ထပ်တင်းမာမှုတွေကိုရှောင်ရှားဖို့နှစ်ဖက်စလုံးကိုဥရောပကတိုက်တွန်းနေပါတယ်2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကနေထွက်ဖို့အမေရိကန်ကဖိအားတိုးပေးနေတဲ့ကြားမှာပဲဥရောပသမ္မတကတော့စာချုပ်ပြတ်မသွားအောင်ကြိုးစားနေပါတယ်အီရန်ကိုဂျောင်ပိတ်သွားအောင်တွန်းပို့နေပြီလားဆိုတာနဲ့အီရန်ဘက်ကတုံ့ပြန်ချက်ဟာဒေသတွင်းအတွက်အနေအကျိတဲ့ကြိုးစားတွေဖြစ်လာမလားဆိုတာဥရောပကလည်းစိုးရိမ်နေပါတယ်။ဟန်နရီရစ်ဝေါ်သတင်းလွှာကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ညီတဲ့ပင်လယ်ထဲမှာရှိတဲ့ American လေယာဉ်တင်တင်ပေါ် USS Abraham Lincoln ပေါ်ကနေတိုက်လေယာဉ်တွေကိုဒီလအစောပိုင်းမှာအရှေ့လေပိုင်းဒေသကိုလွှတ်လိုက်ပါတယ်။ရေတပ်တိုက်ခိုက်ရေးတင်ပေါ်အုပ်စုနဲ့အတူ B-52 ဘုံးကျဲလေယာဉ်တွေလည်းကာတာကအမေရိကန်လေတပ်အခြေစိုက်စခန်းမှာရောက်နေပါပြီ။အမေရိကန်တပ်ဖွဲ့တွေပေါ်အီရန်ရဲ့တိဒါထင်ရှားတဲ့ချင်းချောက်မှုတွေတံပြန်ဖို့ဖြစ်တယ်လို့ထရမ့်အစိုးရကဆိုပါတယ်။ဒီအပေါ် Royal United Services Institute က Jack Watling ကအခုလိုမေးခွန်းထုတ်ဆန်းစစ်ပါတယ်
။ Question comes how is Iran going to push back? How are they going to show the United States that if
မေးခွန်းပေါ်လာတာကအီရန်ကဘယ်လိုတုံ့ပြန်မလဲဆိုတာပါ။ခင်ဗျားတို့ကကျွန်တော်တို့ကိုဖိအားဆက်ပေးနေရင်ကျုပ်တို့တုံ့ပြန်မယ်ဆိုတော့အမေရိကန်ကိုသူတို့ဘလို့ပြလာမှာပါလဲအဲ့ဒီအချိန်ကြာသူတို့တွတ်တာမှားသွားတာနဲ့ထိမ့်မရနိုင်အောင်တင်းမာမှုတိုးလာမယ်အန္တရာယ်ရှိနေပါတယ
်အန်ဒရယ်ကတိတ်ကိုကြီးနေပြီလို့ဥရောပကယူဆပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုတနင်္လာနေ့ကဘရပ်ဆဲလ်စ်ကိုရောက်လာချိန်မှာ EU နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲဖက်ဒရီကာမိုဂရီနီကအဲ့ဒီအချက်ကိုရှင်းရှင်းလင်းလင်းပြောခဲ့ပါတယ
် We are living in crucial delicate moments where
the most အတင်းတော်ဆုံးသဘောထားအမြင်ထားရှိရမယ်အရေးကြီးပြီးအမှားမခံတဲ့အခြေအနေမှာရောက်နေပါတယ်တာဝန်ယူမှုအရှိဆုံးဖြစ်မဲ့သဘောထားအမြင်ဖြစ်တဲ့လို့ကျမတို့ယုံကြည်တဲ့သဘောထားအမြင်ကတော့အမြင့်မားဆုံးထိမ့်သိမ့်ပြီးစည်ရေးတင်းမာမှုတိုးလာမှာမျိုးကိုရှောင်ရှားဖို့ပါပဲ
2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာအမေရိကန်ကနှုတ်ထွက်ခဲ့ပါတယ်။အီရန်ကိုသဘောတူညီချက်ထက်ဆက်နေဖို့အခုချိန်ထိတော့ဥရောပကတိုက်တွန်းထားပြီးဒါဟာထရမ့်အစိုးရဘာလုပ်လာမယ်ဆိုတာကိုစောင့်ကြည့်နေတဲ့သဘောပဲလို့လေလာသူ Jack Watling ကမြင်ပါတယ
်။ What we've seen over the last week is the US administration putting an awful lot of pressure
on the viability.
ပြီးခဲ့တဲ့သတင်းပတ်မှာကျွန်တော်တို့တွေ့ခဲ့တာကဒီမူဝါဒအလုပ်ဖြစ်နိုင်စွမ်းအပေါ်အမေရိကန်စိုးရကအကြီးကျယ်ဖိအားပေးနေတာကိုပါစာချုပ်ရဲ့အဓိကအပိုင်းကိုအီရန်ကဆက်မလုပ်တော့ဘူးဆိုတဲ့အခြေအနေရောက်အောင်တွန်းနေတာပါဒီချက်ကအဲ့လမ်းကြောင်းအတိုင်းဆက်သွားဖို့မဖြစ်နိုင်တော့ဘူးဆိုတာအထင်ရှားပြနေပါတယ်ဆိုတော့ဥရောပအနေနဲ့ဆုံးဖြတ်ချက်ချပါတော့မယ
်အချိန်ထဲမှာပဲစီးပွားရေးပိုင်းကိုလည်းအမေရိကန်ကဆက်ပြီးတင်းကျပ်နေပါတယ်အိန္ဒိယဟာအီရန်ရေနံကိုအဓိကတင်သွင်းတဲ့နိုင်ငံတစ်ခုဖြစ်ပေမဲ့အမေရိကန်ကအီရန်ကိုဒဏ်ခတ်အရေးယူမှုပြန်ချလိုက်ပြီးတဲ့နောက်အီရန်ရေနံဝယ်ယူရာကိုရပ်လိုက်ပါတယ်။အင်္ဂါနေ့ကနယူးဒေလီကိုရောက်သွားတဲ့အီရန်နိုင်ငံသားရေးဝန်ကြီးမိုဟာမက်ဂျဗတ်ဇာရီဖ်ကဒီအပေါ်သတိပေးပြောဆိုသွားပါတယ်
။ But unfortunately the United States has been escalating the situation unnecessarily.
ကြောင်မလားဆိုပါပဲအမေရိကန်ကမလိုအပ်တဲ့အခြေအနေတင်းမာအောင်လုပ်နေပါတယ်။တင်းမာမှုတိုးလာအောင်ကျွန်တော်တို့မလုပ်ပါဘူး။ဒါပေမဲ့အများအားတော့ကိုယ့်ကိုယ်ကာကွယ်ရတာပါပဲ
။အီရန်နဲ့ဖြစ်တဲ့ဒေလိုပရိပခမျိုးမဆိုဒေတာတွင်းမှာအလင်းအမြန်ပြန့်သွားလိမ့်မယ်လို့ Jack Wadling ကပြောပါတယ
်။ It has to face essentially a regional deep battle which means
အီရန်ကဒေတာတွင်းစစ်ပွဲကြီးတစ်ခုတိုက်ရမှာပါ။အဓိပ္ပာယ်ကတော့လက်ဘနွန်မှာအီရတ်မှာသူတို့ချထားတဲ့ရင်းမြစ်တွေကိုတုံးလာမှာဖြစ်ပြီးပယ်ဒိန်းဒုံးကျည်တွေနဲ့တိုက်လာပါလိမ့်မယ်
။ဒေလိုပရိပခမျိုးဖြစ်လာမှာကိုစိုးရင်စိတ်ကဥရောပကိုတုံ့လုံစေပါတယ်။နျူကလ িয়ার သဘောတူညီချက်ကိုစွန့်ဖို့မဟာမိတ်အမေရိကန်ကတောင်းဆိုနေတာနဲ့အဲ့လိုစွန့်လိုက်ရင်နျူကလ িয়ার အစီအစဉ်ပြန်ဆမယ်လို့အီရန်ကတတိပေးထားတဲ့ကြားမှာဥရောပဟာပိတ်မိနေပါတယ်ခင်ဗျာ
ကိုကြကြော်သိန်းဖြောပြသွားတာဖြစ်ပါတယ် view မြန်မာဘိုင်းကနေခြားသပရိနေညနေခင်းအစီအစဉ်တွေကို line တို့ meter 19 25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်တို့အခုထုတ်လွှင့်ပေးသွားတဲ့ radio အစီအစဉ် PP ချင်းမှာပဲVOA ရုပ်မြင်သံကြားအစီအစဉ်ကိုလည်းညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ Asia Set 7 Juru နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။သောရရှင်နေနေနဲ့ VOA ကိုအင်တာနက်ကနေဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးစာပေးပို့ခြင်းနဲ့သချင်းတောင်းခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ပေးပို့နိုင်ပါတယ်။ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွယ်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က1239238555လေးဖြစ်ပြီးတော့ fax နံပါတ်ကတော့1239238555ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာမိသားစုဝင်ရှိသူတွေဖြစ်နေလာရောက်ခြေချခွင့်ရှိတာလူသားချင်းစာနာမှုပေါ်အခြေခံပြီးနေထိုင်ခွင့်ပြုတာတွေကိုကန့်သတ်မဲ့သမ္မတရဲ့လွှမ်းမှုကြီးကြပ်ရေးအဆိုပြုချက်တရက်ကိုဒီနေ့ကြေညာဖို့စီစဉ်ထားပါတယ်။နေဆက်လွန်ညွန်ရေးကိုပုံမခိုင်မာစီမှာဖြစ်တယ်လို့အခြေချင်းရှိသူတွေကဦးစားပေးနေထိုင်ခွင့်ပေးမဲ့စနစ်ဖြစ်တယ်လို့သမ္မတထရန့်ဆိုရဖွဲ့အခြေရန်တာဝန်ရှိသူတွေကမနေ့တုန်းကပဲဒင်းတောက်တွေကိုကြိုတင်ရှင်းပြခဲ့တာပါ။ Green Card နဲ့အမြဲတမ်းနေထိုင်ခွင့်ကိုဒီနေ့မှလူကြီးတိတိကျကျမှတသန်းခွင့်ပြုမှာဖြစ်ပေမဲ့ American နိုင်ငံသားတွေရဲ့မိသားစုတွေနဲ့လူသားချင်းစာနာမှုအကူအညီလိုသူတွေကိုဦးစားပေးမဲ့အစား American တွေအကျိုးပြုနိုင်မဲ့အခြေချင်းရှိပညာတတ်တွေကိုဦးစားပေးမယ်ဆိုပြီးတော့လည်းပြောဆိုထားကြတာပါ။အရှေ့လေပိုင်းဒေသဆိုင်ရာမူဝါဒနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေမရှိတဲ့အကြောင်းနဲ့ဆက်လက်တင်းမာနေတဲ့အီရန်နိုင်ငံကလည်းမကြံခင်ဆွေးနွေးကျင်တဲ့အကြောင်းပြောလာမှသိကြတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခတ်ဖို့အီရန်ကတိတိကျကျပြင်ဆင်နေတယ်ဆိုပြီးအမေရိကန်ဆိုရတောင်းဝန်ရှိသူတို့ကမြင်နေပေမဲ့ဥရောပမဟာမိတ်တွေပါဝင်တချို့ဆိုရတောင်းဝန်ရှိသူတွေကအီရန်အမေရိကန်လက်ရဲ့လုပ်ရက်တွေကိုသတိထားတုံ့ပြန်နေတာဖြစ်တယ်ဆိုပြီးဖော်ပြချက်တွေကိုသမ္မတကတုံ့ပြန်ပြောဆိုလိုက်တာပါ။ဆူရနိုင်ငံခါတွန်းမြို့တော်မှာလုံခြုံရေးတပ်ဖွဲ့တွေနဲ့ရုံးရင်းစံကပ်ပစ်ခဲ့ရကလူရှိဦးတက်မနဲ့တန်ရရခဲ့ပြီးနောက်တစ်နေ့မှာပဲအသွင်ကူးပြောင်းရေးအစိုးရဖွဲ့စည်းအရသာဆန္ဒပြခေါင်းဆောင်တွေနဲ့ဆွေးနွေးမဲ့အစီအစဉ်ကိုအာဏာသိမ်းစစ်ကောင်စီကဆိုင်ငံ့လိုက်ပါတယ်မြို့တော်ချက်ချက်လန်းတွေကအသားစီတွေကိုဆန္ဒပြသူတွေဖယ်ရှားဖို့ညှင်းဆန်းခဲ့တယ်လို့ပြစ်တင်ခဲ့တဲ့စစ်ကောင်စီအကြီးအကဲကပြစ်ခတ်မှုတွေဖြစ်ခဲ့ပြီးနောက်ဆွေးနွေးမဲ့အစီအစဉ်ကို92နာရီကြာရွှေ့ဆိုင်းဖို့အတွက်ဒီနေ့ပဲကြေညာလိုက်တာလည်းဖြစ်ပါတယ်
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volaric ဖြစ်ပါတယ် VOA American အသံညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line to meter 19 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you. This program has come to you from the Voice of America, Washington. From Washington, this